လူမျိုးတုံးရှင်းလင်းရေးရည်ရွယ်ချက်နဲ့ရိုဟင်ဂျာမု슬င်တွေကိုရှင်းလင်းခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာစစ်တပ်တာဝန်ရှိသူတွေကိုဆွဲချက်တင်ဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုမြန်မာအစိုးရကလက်မခံပေးချထားပါတယ်။မြန်မာနိုင်ငံလေးကိုဝင်ရောက်ခွင့်မရဘဲဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းပြီးထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာဟာပြည့်စုံမှုမရှိဘူးလို့အမေရိကန်အခြေစိုက်စင်ဆန်စန္ဒရဲ့အရှိအာရှရေးရာအစီအစဉ်တွဲဖက်ညွှန်ကြားမှုတရုတ်နိုင်ငံဆိုင်ရာအစီအစဉ်ရဲ့ညွှန်ကြားမှုယွန်ဆန်ကသုံးသပ်ပါတယ် CCTV သတင်းပေါ်အခြေခံပြီးမတ်တင်ဂီထိုက်ပြောပြမှာပ
ါ။ရခိုင်ပြည်နယ်တွင်းကနေရိုဟင်ဂျာဒုက္ခသည်တိတ်နှက်ချီပြီးဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခဲ့ကြရတာကမြန်မာစစ်တပ်ရဲ့အင်အားအလွန်အကျွံသုံးနေမြေရှင်းလင်းမှုတွေကြောင့်လို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ကဖွဲ့စည်းတဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကအစီရင်ခံစာထုတ်ပါတယ်။ဒါပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်တာဝန်ရှိသူ6ဦးကိုနိုင်ငံတကာစုံစမ်းစစ်ဆေးရေးနဲ့တရားစွဲဆိုနိုင်ဖို့ကိုလည်းအစီရင်ခံစာကတိုက်တွန်းပါတယ်။မြန်မာအစိုးရဘက်ကတော့ဒီအစီရင်ခံစာကိုရည်ရည်ပြတ်ပေးချပါတယ်။အမေရိကန်ခြေစိုက်ပညာရှင်အဖွဲ့ Stimson Center ရဲ့အရှိအာရှရေးရာအစီအစဉ်ရဲ့တွဲဖက်ညွှန်ကြားရေးမှူးတရုတ်ဆိုင်ရာအစီအစဉ်ရဲ့ညွှန်ကြားရေးမှူးယွန်ဆွန်ကတော့ကုလအစီရင်ခံစာအပေါ်မှာအခုလိုသုံးသပ်ပါတယ
် Well the truth is always somewhere in between I would say although the fact finding mission did not have access to the Rakhine state but it did have access to 700,000
မှန်တရားဆိုတာကနှစ်ဖက်ရဲ့ကြားမှာပဲအများကြီးရှိတယ်လို့ပြောချင်ပါတယ်အချက်လက်ရှာအဖွဲ့အနေနဲ့ရခိုင်ပြည်နယ်တွေကိုဝင်ရောက်ခွင့်မရခဲ့ပေမဲ့လို့ဘင်္ဂလားဒေ့ရှ်မှာလက်ရှိနေထိုင်နေကြတဲ့ဒုက္ခသည်9သိန်းနဲ့တော့တွေ့ဆုံခွင့်ရခဲ့တယ်လေဒီခိုင်ပြည်နယ်တွေကိုဝင်ရောက်ခွင့်မရခဲ့တော့သူတို့ဘာမှမသိဘူးလေဒါကြောင့်ဒါကမျှတတဲ့အကဲချက်ချက်မဟုတ်ဘူးလို့ပြောစရာဖြစ်တာပေါ့အမှန်တရားကနှစ်ဖက်စလုံးရဲ့ကြားမှာရှိနေတာပါဒါပေမဲ့လည်းရှုပ်ထွေးတဲ့ပြည်ရင်းနိုင်ငံရေးအကြောင်းတွေရှိနေပြီးတော့ဒေါအောင်ဆန်းစုကြည်အနေနဲ့ဒီကိစ္စအပေါ်သူ့ရဲ့ရှုမြင်ချက်ကိုပြောဖို့တွန့်ဆုတ်နေပုံရပါတယ်မြန်မာလူထုကဒီလူတွေကိုဘင်္ဂလီလို့ခေါ်ကြတာကြောင့်သူ့အနေနဲ့ရိုဟင်ဂျာလို့တုံ့တုံပြောဆိုဖို့တောင်းဝင်လေးနေတာဖြစ်မှာပေါ့ဒီကိစ္စနဲ့ပတ်သက်ပြီးစစ်တပ်နဲ့အရတားအစိုးရကြားမှာပြဿနာရှိတယ်လေအမြင်မတူတာတွေရှိနေတာပေါ့လေ
ရိုဟင်ဂျာပြည်ပခါမှာရှုထောင့်ပေါင်းစုံကသုံးသပ်နိုင်ဖို့လိုအပ်တယ်လို့လဲ Stimson Center ရဲ့အရှိအာရှရေးရာအစီအစဉ်ရဲ့တွဲဖက်ညွှန်ကြားရေးမှူးတရုတ်ဆိုင်ရာအစီအစဉ်ရဲ့ညွှန်ကြားရေးမှူးယွန်ဆန်ကအခုလိုပြောပါတယ်
Well, it's not going to be the full truth. We'll just say that. I feel that for all these fights,
ဒါကအပြည့်အဝမှန်မှန်မဟုတ်ဘူးလို့ပဲပြောချင်ပါတယ်။အကြောင်းအရာအများကြီးပါဝင်တဲ့ဒီပဋိပက္ခရဲ့ရှုထောင့်တစ်ခုတည်းကိုပဲအချက်လက်ရှာအဖွဲ့အနေနဲ့ရွေးပြီးအဓိကလှုပ်ထားခဲ့တာလို့ကျွန်မအနေနဲ့ယူဆတယ်လေ။မူဝါဒရေးရာကျွမ်းကျင်နှက်ဆက်သူတွေကောင်းကောင်းနားလည်တဲ့အရာရှိတွေလိုအပ်တဲ့အကြောင်းလေးသူတို့ကပြောဆိုထားပါတယ်။သူတို့အနေနဲ့တကယ့်ကြေကနာကိုနားလည်ကြတယ်။နိုင်ငံထဲမှာရိုဟင်ဂျာတွေရှိနေတာကိုပြင်းပြင်းထန်ထန်လက်မခံနိုင်တဲ့မြန်မာလူထုရဲ့သဘောထားကနည်းနည်းဆိုင်ဆိုင်ကိုအမြင့်တွဲနေတာကပြဿနာတစ်ခုပါပဲလေ
။ဒါကလူမျိုးရေးခွဲခြားမှုများဖြစ်နေပါသလားဆိုတဲ့မေးခွန်းကိုတော့ယွမ်ဆန်းကအခုလိုတုံ့ပြန်ပါတယ်
။ It's not necessarily racism because it also has the religious factor into it.
လူမျိုးရေးရခွဲခြားဆက်ဆံတာမဟုတ်ပါဘူး။ဒါကကိုယ်ပွေယုံကြည်မှုလည်းပါနေတယ်လေ။အချက်လက်တွေ၊တမိုင်းဆိုင်ရာတွေလည်းပါနေတာပေါ့။နောက်တစ်ချက်ကတော့မွတ်စလင်တွေမှာမိသားစုတွေကပိုပြီးများတယ်၊ဗုဒ္ဓဘာသာဝင်တွေတဲ့ကလေးတွေပိုပြီးမွေးတယ်ဆိုပြီးမြန်မာလူထုကြားမှာယုံကြည်နေကြတဲ့အချက်ပါ။ဒီကိစ္စအပေါ်မှာလေမြန်မာပြည်သူတွေကစိုးရိမ်ကြတယ်လေဒါကြောင့်မလို့အချက်လက်ရှာအဖွဲ့အနေနဲ့ပြဿနာတစ်ခုလုံးကိုပုံပေါ်လာအောင်ဘက်ပေါင်းစုံပါဝင်အောင်လုပ်ရမယ်လို့ကျွန်မယူဆပါတယ
်မြန်မာဆွေရဘက်ကတော့လူခွင့်ရေးချိုးဖောက်မှုတွေကိုလုံးဝလက်တင်မခံဘူးလို့ပြောဆိုနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကိုတရားစွဲဆိုချဖို့ကိုလည်းတိုက်တွန်းထားပါတယ်ဒါပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရသူတွေပြန်လာချဖို့ကိုလည်းဖိတ်ခေါ်ပါတယ်ဒါပေမဲ့လို့ရိုဟင်ဂျာဆိုတာကိုတော့လက်မခံပါဘူးရခိုင်ပြည်နယ်ထဲကိုကိုယ်တိုင်သွားရောက်ခဲ့ကြတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကတော့မြန်မာနိုင်ငံအခြေအနေဟာရိုဟင်ဂျာတွေထားနေပြန်နိုင်တဲ့အခင်းအကျင်းမျိုးမရှိသေးဘူးလို့ပြောဆိုထားကြပါတယ်ရှင်